အလုသမားလက်မှတ်နဲ့ထိုင်းမှာတရားဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုသမားတွေကိုတကြံခွင့်ရ15ရက်ပေးဖို့ထိုင်းအစိုးရကစဉ်းစားနေပါတယ်။ဒါပေမဲ့လည်းပြန်ရောက်လာသူတွေအနေနဲ့ပြန်ဝင်လာသူတွေအနေနဲ့အလုသမားသက်တည်ကံကပ်ပြားကိုပြန်လျှောက်ရမယ်လို့မြန်မာအလုသမားရေးဌာနကကြေညာထားတဲ့အတွက်ကြောင့်မြန်မာအလုသမားတွေကတော့နေရာပြောင်းဖို့အတော်လေးကိုစဉ်းစားနေရပါပြီ။ရန်ကုန်ကပေးဖို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြပေးပါမယ်ခင်ဗျာ
။ထိုင်းလုပ်ငန်းခွင်မှာလှုပ်လှုပ်နေတယ်လို့နာမည်စင်း name list တရားဝင်ထွက်ထားပြီးသူတွေကိုတကြံခွင့်15ရက်ပေးဖို့ထိုင်းဆိုရတာဝန်ရှိသူတွေဒီကနေ့စီဝေးဆုံးဖြတ်နေကြောင်းထိုင်းနယ်စပ်ရွှေပြောင်းလို့သမားပညာပေးစင်တာကတာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်။အချိန်တည်းမှာပဲခွင့်နဲ့ပြန်လာသူတွေပြပပြန်ထွက်ရင် OWIC လို့ခေါ်တဲ့လုံသမားတက်တည်ကံကပ်ပြားကိုအသစ်ထပ်လျှောက်ရမယ်လို့မြန်မာလုံသမားရေးဌာနဘက်ကဒီအပိုင်းမှာကြေညာလိုက်တာကြောင့်မြန်မာလုံသမားတွေတကြအားလက်ရဲ့နေရပြန်မပြန်ဆုံးဖြတ်ရခက်နေပါတယ်။ကောင်းဆုံးကတော့ထိုင်းဆိုရဖွဲ့ရဲ့စီဝေးဆုံးဖြတ်ချက်ကိုစောင့်ပြီးမှနေရပြန်တင်တဲ့အကြောင်းလုံသမားရေးကူညီရေးသူတွေကတော့အကြံပြုပါတယ်။တကယ်လို့ OWIC ကတ်ကိုအချိန်မရောက်မြန်မာဘက်ကမထုတ်ပေးဘူးဆိုရင်ပြပပြန်ထွက်မရပဲအလုပ်ပြုတ်နိုင်တဲ့အခြေအနေလဲကြုံရနိုင်တယ်လို့ဦးမိုးဝေက VOE ကိုအခုလိုပြောပါတယ်
။ခွေရတော့ပေးဖို့သူတို့ပြင်ဆင်ထားပြီးသားဖြစ်တယ်။ဒါပေမဲ့ဘယ်လိုပုံစံနဲ့ပေးမယ်ဆိုတာကဟိုနိုင်ငံလူရုံးရေးဟိုစီဗီရှိနေလေဆိုတော့ဝန်ကြီးများစီစက်ချက်ဖြစ်လာပြီးသားဒီလိုလေဘယ်လိုမျိုးဆွေးပြီးခွင့်မယ်ဘယ်လိုမျိုးပြီးပြောင်းဝင်မယ်ဆိုတော့ရှင်းရှင်းပြောမယ်ဆိုကျွန်တော်လည်းကြံပေးချင်တာပေါ့နော်။မြန်မာဖက်ကရောဒီထိုင်းဖက်ကရောကျညာကြည့်ကဖီးရမဖြစ်သေးဘူးဆိုရောမပြနာဘူးကောင်းတာ။ဘာကြောင့်လဲဆိုတော့ကျွန်တော်ဟိုဖက်မြန်မာပြည်ရောက်ပြီးပြီးမှသူကဥရကအစီကထုတ်လို့မရဘူးဆိုပြဿနာရှိတယ်။သူကပေးဝင်ဖို့ခက်ခက်သွားပြီလေ
။တကယ်လို့ခွင့်ပြန်တဲ့သူတွေကိုထိုင်းဘက်ကတစိမ့်တုံးရိုက်ပေးပြီးမြန်မာဘက်မှလည်း OWIC ကတ်ကိုထပ်မလျှောက်ရဘူးဆိုရင်မြန်မာလူ့သမားတွေပြည်ပကိုလွယ်တကူပြန်ထွက်နိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာကမ္ဘောဒီးယားလာအိုစတဲ့အိန္ဒိယနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေဧပြီလ1ရက်ကနေမေလ15ရက်ကြာတကြံကာလအတွင်းကိုယ်သက်ဆိုင်ရာနိုင်ငံသီးသီးကိုပြန်ကြတဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့်ဗီဇာတုံး re-entry permit ထုစရာမလိုတဲ့ကင်းလွတ်ခွင့်ပေးကောင်းပေးမယ်လို့အလုပ်သမားဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ17ရက်နေ့ကကြေညာခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စကိုထိုင်းကက်ဘိနက်ကအတည်ပြုပြီးပြည်ထောင်ဌာနကတရားဝင်ကြေညာဖို့လိုအပ်နေပါသေးတယ်။ကိုရီးယားမှာလှုပ်လှုပ်နေကြတဲ့မြန်မာတွေလည်းဒီတော့အတွင်းမှာခွင့်ရရှိရကြအောင်တချို့က VOE ကိုပြောပါတယ်။ဒါပေမဲ့ကိုရီးယားကိုပြန်လာမယ်ဆိုရင်မြန်မာဘက်မှာ OWIC ကတ်ကိုပြန်လျှောက်အောင်မှာဖြစ်လို့အများစုကခွင့်ယူဖို့မဝင်ရဲဖြစ်နေကြတာပါ။မြန်မာဘက်ကပြန်ထုတ်မပေးဘူးဆိုရင်လစ်လက်သွားတဲ့အလုပ်သမားနေရာမှာတခြားအလုပ်သမားတူကိုအလုပ်ရှင်ကအစားထိုးလိုက်မှာဖြစ်ပါတယ်။ကိုရီးယားရောက်မြန်မာအလုပ်သမားတူကတော့ VOE ကိုခုလိုပြောပါတယ်။
ဒီလိုမြန်မာနိုင်ငံရောက်ပြီကကြမှာမလိုလားတဲ့ပြဿနာဖြစ်တဲ့ပုံစံမျိုးမှာကျွန်တော်တို့အခွင့်အရေးတွေဆုံးရှုံးသွားနိုင်တယ်အာမခံလို့မရဘူးပေါ့နော်ဒီ OWIC ကဆိုလို့ရှိရင်လည်းအဲ့ဒီမြန်မာနိုင်ငံဘက်ကဘလို့တိုင်းတာနဲ့လုပ်ပြညာလဲဆိုတော့ကျွန်တော်ပြုမဲ့ရင်မရှိတဲ့ကြောင့်လို့အချိန်တိုင်းတာဘလောက်ကြာမှာလဲခံမလို့မရဘူးဖြစ်တဲ့အတွက်ကျွန်တော်တို့လည်းနင်းနာဆုံးရှုံးမှုဖြစ်နေဖြစ်နိုင်တယ်ဖြတ်ယုံအငွေသားတွေမှာဆိုလို့ရှိရင်ကျွန်တော်ကလူပိုးသွားမရှိဘူးဒီလူတယောက်မရှိလို့ကျန်တခြားလူမျိုးနဲ့လဲပတ်ကြတာဖြစ်တဲ့အတွက်အတိုင်းတာအကြာကြီးထိတော့ကျွန်တော်တို့ဆောင်ပေးနိုင်တဲ့စိတ်ယုံတော်တော်များများရှားတယ်ပေါ့နော်အလုပ်တွေနည်းနည်းပါနေတယ်။အော်မင်းပြင်ညီလည်းပြန်ပါတို့ချို့ကြလည်းပဲ။အော်မင်္ဂလာဆောင်ညီလို့တချို့လူချင်းဆက်ယုံနေရလည်းပဲ။အနားလည်းမှုသဘောနဲ့လေ။ခွင့်နေရတော့လူတိုင်းလိုလိုပဲအများစုဒီတိုင်းလွယ်လွယ်နဲ့ရတယ်ခင်ဗျ
။ဆိုင်းဆိုရကမြန်မာလူ့သမားတွေကိုခွင့်နဲ့ပြန်ဝင်ခွင့်ပေးမယ်မပေးဘူးဆိုတဲ့ကိစ္စတွေမသိရှိသေးကြအောင်ဘန်ကောက်မြို့ကမြန်မာတန်အရာရှိက VOE ကိုဖုန်းနဲ့ဖြေကြားခဲ့ပါတယ်။ဆိုင်းဆိုရဟာမြန်မာနဲ့နယ်စပ်ကအွန်လိုင်းငွေလုပ်ငန်းတွေကိုရှင်းလင်းကျင်တာကြောင့်အထောက်ထားမဲ့နိုင်ငံခြားသားတွေကိုဖမ်းဆီးတာ၊နေရာပြန်ပို့တာတွေစက်တိုက်လုပ်နေတာပါ။ဒါပေမဲ့တစ်ဖက်မှာလည်းသူ့နိုင်ငံရဲ့လုံသားလိုအပ်ချက်ကိုထိန်းကြီးဖို့မြန်မာနိုင်ငံသားတွေကိုအလုပ်လုပ်ခွင့်ကတ်တွေထုတ်ပေးဖို့လည်းလုံပန်းနေတာဖြစ်ပါတယ်။ရွှေပြောင်းလူသမားတွေသက်ဆိုင်တဲ့ဥပဒေမူကြမ်းတစ်ခုကိုထိုင်းစိုးရဖွဲ့က2024စက်တင်ဘာ22မှာအတည်ပြုပေးခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာအထောက်ထားမဲ့ရွှေပြောင်းလူသမားတွေကိုတန်းရောက်ကအသစ်ထုတ်ပေးဖို့တက်တန်းကုန်နေသူတွေကိုတက်တန်းပြန်တိုးပေးဖို့လက်ဆက်မှာအလုပ်လာလုပ်တဲ့သူတွေကို3လနေထိုင်ခွင့်ကနေ6လအထိတိုးပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။